ယနေ့မြန်မာသက်ရဲ2350ပြီးဒုလဘီတော်6ရက်ခရစ်စနစ်2024လပိုင်း15ရက်ပြည်ညံတွင်တရားခံ4ရက်မြောက်နေ့ဗုဒ္ဓဟူးနေ့ညနေပိုင်းချိန်6နာရီရန်ကုန်မြို့လေးစုတော်ဘုရားရှင်တို့၏အမွေနှင့်ခေဝဆံပေပီရှိယဖြစ်တော်မူသောရွှေတိဂုံသေးတော်မြတ်ကြီးရှိသောတန်ပါတုံလုံးပဒနာပြန်ပွား၏အဆွေချုပ်ဝိပဒနာပညာတက်ကတော်စင်သဖြင့်သုံးလောကသရာရှင်တော်ဘုရားသည်မဟာကရုဏာတမပတ်ကိုဝင်စားတော်မူသတ္တဝဝိနည်းအများတို့အားသမာကျင်နာတော်မူလားသောကြောင့်ဒုက္ခခတ်သိမ်းအစဉ်ကင်းကျင်းစေခြင်းအားသွားနိုင်သောသတိအမှုတော်ရှိသောဝိပဒနာအခြင်းမြတ်တရားတော်များကိုဟောကြားတော်မူခဲ့ပါသည်ဝိပဿနာတရားတော်ဆိုတူတုပ်လို့ရင်းကတော့အနိစ္စဒုက္ခအနတ္တဝိပဿနာ။အဲဒီအနိစ္စဒုက္ခအနတ္တလေးကြီးဘုရားရှင်ဝိပဿနာတရားဟောသွားကြောင်းသူတို့သိမြင်တဲ့လူရင်းလေးတွေကိုလွယ်လွယ်ကူကူရသိခြင်းဘုရားစကားတရားသားတွေရသိဝိပဿနာညပါလို့ဒီလိုကောက်နှုတ်ပြီးတော့သင်ပြပေးခြင်းဖြစ်တယ်။အဲတော့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလို့ဟောပြီးအာယတနအစ္စတိကယောနာ6ပါးပါရီရာယောနာ6ပါးပါရီရာ6ပါးဆိုတာကအလုံးစည်ပြန်ပါရီရာသက္ခာယောနာသောတာယောနာကာမယောနာဒိဝါယောနာကာယယောနာမနာယောနာမြန်မာလိုကမျက်စိနားနားလျှာကိုယ်စိတ်ပါဠိလိုကြားနာရတာနည်းနည်းနားစိတ်နေရင်မြန်မာလိုသဘောကျတယ်ကောင်းမျက်စိနားနားလျှာကိုယ်စိတ်အဲဒီ6မျိုးကအစ္စတ်ကဆိုတဲ့မိမိတန်တာမှာသင်္ချာဖြစ်တဲ့တရားတွေသင်္ချာဖြစ်တဲ့တရား6မျိုးအဲဒီတရား6မျိုးကိုအာရဏလို့ခေါ်တယ်ရေးတယ်အာယရဏကုသီအာယရဏကုသီသဗ္ဗမကသဗ္ဗမကမြတ်စွာဘုရားသဗ္ဗမကမြတ်စွာဘုရားဆင်းရဲဒုက္ခတို့သည်ဆင်းရဲဒုက္ခတို့သည်ချက်ခင်ရာဖြစ်သောကြောင့်ချက်ခင်ရာဖြစ်သောကြောင့်အာယရဏဟုဆိုပါ၏ပြန်ပြောမယ်နော်သဗ္ဗမကမြတ်စွာဘုရားဆင်းရဲဒုက္ခတို့သည်ချက်တွင်ရာဖြစ်သောကြောင့်အာရဏဟုစွာပါ၏။ဘုရားရဲ့စကားလုံးကအာရဏအာရဏဘုရားစကားဘာလို့အာရဏခေါ်လဲလို့ဆိုတော့မြတ်စွာဘုရားဒုက္ခဆင်းရဲသူတို့ချက်တွင်ရာဖြစ်သောကြောင့်အာရဏသက္ခာယရဏဆိုရဲမျက်စိပေါက်စိတ်ပေါင်းဘလောက်ဖြစ်လဲလို့ဆိုတော့စိတ်ကတော့ကြိုင်နဲ့အခုသုံးကြိုင်နဲ့ဖြစ်ဒါလို့ဖြစ်နိုင်တဲ့အခြေအတွက်စိတ်က46ခုရှိ46ခုရေကျွတ်ပြန်ရုပ်ပါသို့တူပဲသောတာယရဏမှာလည်း46ခုကာနယရဏမှာလည်း46ခုသိဝယရဏမှာလည်း46ခုကာယရဏမှာလည်း46ခုအဲ46ခုရဲ့ပေါင်းလိုက်လို့ရှိရင်ကာမစိတ်54ပဲမျက်စိသောတာကာနသိဝကာယအဲ့ဒီ5ခုသောဌာနမှာကာမစိတ်54ခုတဲ့အဲ54ခုသောစိတ်တွေလားဘာကြောင့်ကာမစိတ်ခေါ်လဲဆိုတော့ကာမတစ်ဆက်တဘောတပယ်လေးဘောလူဘောတပ်ပြောထောက်တာအောက်လိုက်တစ်ဆက်တဘောရေးမလားကာမစိတ်ဟုပြီးကာမစိတ်54ခုဟုပြီးကာမစိတ်54ခုဟုပြီးညာတော်အပြင်ညာတော်အပြင်ကာမတစ်ဆက်တဘော၌ကာမတစ်ဆက်တဘော၌ခြင်းလိဒါဖြစ်တော်ကြောင်းကာမစိတ်54ခုစွာပါပေ၏ကာမစိတ်54ခုတရုပ်ကတော့လွယ်ပါတယ်အခုတို့စိတ်က12ခုအခုတို့စိတ်က12ခုတဟိစိတ်က18ခုအဲ့ဒီ38ခုဆို30ပြီးတော့နော်34ရောနောက်24ပြန်24က73လောက်ဘာဘူးလို့သိချက်ခုဘာဘူးလို့သိချက်ခုဘာဂရယာသိချက်ခု73 24ဒါက30နဲ့ပေါင်းလိုက်ရင်54 ဟုတ်ကဲ့လားဒီကမ္မ37ဘုံမှာမြတ်စိနာနာလျာကိုအဲ့ဒီ6ဌာန6ဒွာရလို့ခေါ်တယ်။6ဒွာရလို့ခေါ်တယ်။ဒွာရဆိုတာအကားကိုဒွာရရဲ့ဆို။အစားဦးမှာလူတို့ဝိညာဉ်ဆက်ရဖြစ်တဲ့ဒကာပေါက်ကိုပါဠိလိုဒွာရ
Sekru Dwara. Mese Dwara Dekha Rao Ba. Lese Na Chabu Dwa Sekru. Vinyar Svaya Kepe. So do that. Bada Dwara. Nama Le Lese Chabu Dwa Sekru Vinyar Svaya Kepe. Bada Dwara. Kana Dwara. ကောင်းပါလေလေးစိတ်ခြောက်လို့စိတ်တို့ဝင်ရဆွဲရပြီးတော့ကြာကာနဒွါရသိဝါဒွါရဆရာမလည်းလေးစိတ်ခြောက်လို့စိတ်တို့ဝင်ရဆွဲရပြီးတော့ကြာသိဝါဒွါရကာယဒွါရကာယဒွါရကဘယ်လိုလုံးပါခိလိုက်ရင်သိတယ်နေရာမှာကာယဒွါရရှိအမင်းကိုရင်ခြေလက်တဲ့ဆက်လိုက်တော့လည်းမနာရနဲ့ ที่ไล่เนี่ยไม่ตีได้ในญาติมากาดอราไม่ใช่สบายชาติพี่แล้วไส้ลงมนาอยู่อันนั้นทุโลมนาอยู่อะไรล่ะเออไม่ได้ไปทําอะไรก็แค่แล้วที่ไล่ลงชื่อไม่ตีกาดอราไม่ใช่ที่ไล่เนี่ยเนี่ยตีได้ส่วนกาดอราชื่อตะโกลงก็อนันต์นี่แหละไอ้นี่ก็ชื่อใส่ก็เลย 50 ตุยาตุยาก็บ้องให้เลยใช่มั้ยกามสิทธิ์50กามสิทธิ์50เลยอ่ะยังอยู่ด้วยพี่นะอกุโลสิทธิ์ก็7ขุอรูปสิทธิ์7ขุสรแล้วลောบมุสิทธิ์ก็7ขุลောตมุสิทธิ์ก็7ขุโมมุสิทธิ์ก็7ขุ7เนี่ย7เนี่ยเนี่ยไปบ้างนี่7เนี่ยโอเค
ဒါပေမဲ့အသေးစိတ်ကြံလောဘမှုစိတ်၈ခုမှာဒိဋ္ဌိကတာအသံမျိုးစိတ်၄ခုဒိဋ္ဌိကတာဝိပယုတ်စိတ်၄ခုအများနာလဲအသေးပဲလေးပါဆိုရင်ငါမမျိုးဟုတ်ကဲ့လားငါမမျိုးဒိဋ္ဌိငါမာနငါမမျိုးမာနငါကအပယ်မကြဘူးဒိဋ္ဌိငါကအပယ်ကြ ဟုတ်ကဲ့ဒိဋ္ဌိမဲ့မာနစိတ္တိစိတ္တိဒိဋ္ဌိစိတ္တိကလောဘမှုစိတ်၈ခုထဲကဒိဋ္ဌိတံပြုတ်စိတ်၄ခုနဲ့ရှင်းတယ်ဒိဋ္ဌိသတုသူဒိဋ္ဌိတံပြုတ်နေသူသတ္တိပဲကြောင့်ဒိဋ္ဌိဒိဋ္ဌိစိတ္တိဒီသတုသူ၄ပါးကောင်းသောဒိဋ္ဌိတံပြုတ်နေသူဒိဋ္ဌိတံပြုတ်စိတ်တို့၌လမ်းပြရာကြီး မာနသတုသူဒိဋ္ဌိကဝေယုတ်နေသူမာနောမာနသတိသတုသူလေးပါးကောင်းသောဒိဋ္ဌိကဝေယုတ်နေသူဒိဋ္ဌိကဝေယုတ်စိတ်တို့၌လပ်ပြီးရာဤဒိဋ္ဌိငါမာနငါမာနငါဆိုတာနိလငါလားဆိုတော့ပြောလို့ရှိတယ်ဟုတ်ကဲ့လားနိလငါလားဆိုတော့သဘောတုံးတဲ့သူဂုံမြုပ်ပံပြဲတဘော မနအဲ့ဒီမနကတော့အပယ်မပြဘူးဘာလို့ဒိဋ္ဌိကတဝိပုသိမ့်မှာရှင်လို့ဒိဋ္ဌိကဝိရလေးခုရှိတာဆိုဟုတ်ကဲ့ဒိဋ္ဌိကတံပြုသိမ့်မှာဒိဋ္ဌိသရွေးကရှင်လို့ဒိဋ္ဌိငါကတော့အပယ်ကြဘူးဒီလိုသွားအဲ့ဒါကလောဘမှုသိမ့်မှာသိရှင်းမျိုးပြတယ်ဒီတဲ့နားလဲအောင်တခါပြောလို့ရှိတယ်ဒါကအထာတာလေးနဲ့အဂရာမှာသိတုပါဒခန္ဓာမှာလာ ဒီသာကိုတက်ကြတော့လေရှင်မြတ်စွာကျင့်ရတာဆိုတာအလုံးဒီသဘာဝနဲ့ငရာလို့သုံးစုံစီစီနေရာမလအနက်လှဲ့နေအနက်လှဲ့နေတော့အနက်မိဗျာအုံးနဲ့အနာသာလို့ပါဠိအုပ်ကြည့်ပြီးအနက်ပေးတာအဲ့လိုသုံးစုံစီစီပေးတဲ့ပုဂ္ဂိုလ်များဒီနေရာတွေတွေ့ဘုန်းကြီးကတော့ကျမ်းရင်သုံးကျမ်းမှာလက်ဦးနဲ့မကျမ်းဆွဲ
ထာဝရနိဒ္ဒံနဲ့ကြံနေလို့ကြံမပြီးသွားသလိုအာအာရုံနဲ့လည်းဒါကိုကြီးတို့စတင်ပတ်ပြီး